မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Mastercard အနေဖြင့်မြန်မာနိုင်ငံတွင်ပြည်တွင်းအခြေစိုက်ရုံးခွဲအားဖွင့်လှစ်သွားမယ်ဆိုတဲ့သတင်း Apple Watch နဲ့ရှင်ပြိုင်မယ် Halo Smart လက်ပတ်ကို Amazon မိတ်ဆက်တယ်ဆိုတဲ့သတင်း JCUS ရဲ့တရားရခိုင်နှုန်းပညာသင်စုကိုအမှတ်စင်းပေါ်မူတီကံပေးအပ်မယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Mastercard အနေဖြင့်မြန်မာနိုင်ငံတွင်ပြည်တွင်းအခြေစိုက်ရုံးခွဲအားဖွင့်လှစ်သွားမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Mastercard အနေနဲ့တည်ကြားရုံးခွဲဖွင့်လှစ်ရန်စတင်လှုပ်ဆောင်လျက်ရှိပြီးတော့မြန်မာနိုင်ငံအတွက် Country Business Development Manager တအူးကိုခန့်အပ်သွားမယ်လို့သိရပါတယ်မြန်မာနိုင်ငံသူနိုင်ငံသားများနဲ့စီးပွားရေးလုပ်ငန်းတွေအတွက်အချိန်မရွေးငွေပေးချေမှုများလှုပ်ဆောင်နိုင်ဖို့အခုလိုအမျှော်မြင်ကောင်းတဲ့ပံ့ပိုးပေးနေပြီးတော့တကယ့်ကိုကောင်းမွန်တဲ့လုပ်ပိုင်ခွင့်အခွင့်အလမ်းတွေကိုဖန်တီးပေးနိုင်တဲ့အတွက်မြန်မာနိုင်ငံရဲ့စီးပွားရေးအသွင်ကူးပြောင်းမှုဟာပိုမိုကောင်းမွန်တဲ့အလားအလာများစွာရှိနေတာကိုမျက်မြင်တွေ့နေရပါတယ် Mastercard အနေနဲ့လည်းနှစ်ပေါင်းများစွာကတည်းကကမ္ဘာတဝန်းရှိနိုင်ငံပေါင်းရာကျော်ရဲ့ငွေပေးချေရေးဂေဟာစနစ်ပိုမိုအဆင့်မြင့်အားကောင်းလာစေရေးအတွက်လက်တွဲလှုပ်ဆောင်ပေးနိုင်ခဲ့ပါတယ်မြန်မာနိုင်ငံအတွက်ထားရှိတဲ့ရည်မှန်းချက်ကလည်းဒီအတိုင်းပါပဲ Mastercard ရဲ့နိုင်ငံတကာမှာလက်တွဲလှုပ်ဆောင်နေတဲ့နည်းလမ်းတွေနည်းပညာတွေကိုယူဆောင်လာပေးပြီးပြည်တွင်းမှာအခြေကျလုပ်ကိုင်ရင်နိုင်ငံတွင်းအခြေအနေကိုနားလည်အောင်စူးစမ်းသွားမှာပါဒီကနေ့နိုင်ငံအတွက်စိတ်ချယုံကြည်ရတဲ့ Digital အနာဂတ်ကိုမြန်ဆန်မှုထိရောက်မှုလုံခြုံစိတ်ချရမှုစတဲ့ဝန်ဆောင်မှုတွေပေးပြီးတော့ကူညီဖော်ဆောင်ပေးသွားဖို့ရည်ရွယ်ပါတယ်လို့ Mastercard Southeast Asia Emerging Market ရဲ့ Division President ဖြစ်သူကပြောကြားခဲ့ပါတယ်ဆက်လက်ပြီး Apple Watch နဲ့ရှင်ပြိုင်မယ် Halo Smart လက်ပတ်ကို Amazon မိတ်ဆက်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Amazon ဟာကျန်းမာရေးနဲ့ကြံ့ခိုင်ရေးခြေရာခံ Smart လက်ပတ်အသစ် Halo ကိုမိတ်ဆက်လိုက်ပါတယ် Amazon Halo Smart လက်ပတ်မှာစင်ဆာအစိတ်ပိုင်းတစ်ခုနဲ့လက်ပတ်တွေပါဝင်လာပါတယ်အဲ့ဒီစင်ဆာအစိတ်ပိုင်းမှာ AC Leometer နဲ့အပူချိန်တိုင်းစင်ဆာအပြင်နှလုံးခုန်နှုန်းတိုင်းတာစောင့်ကြည့်ပေးပါတယ်ဒါအပြင်မိုက်ခရိုဖုန်းနှစ်ခုနဲ့ LED မီးနဲ့မိုက်ခရိုဖုန်းကိုအဖွင့်အပိတ်လုပ်နိုင်တဲ့ခလုတ်တစ်ခုတို့ပါဝင်လာပါတယ် Halo Factory ကတော့တပတ်နီးပါးအသုံးပြုနိုင်ပြီးတော့ရေအောက်မီတာ50အထိရေစိမ်းခံပါတယ် Halo ကို iOS နဲ့ Android ထုတ်ကုန်တွေနဲ့အသုံးပြုနိုင်ပါတယ် Amazon Halo မှာမျက်နှာပြင်မပါဝင်ပါဘူးဒါပေမဲ့ App နဲ့တွဲဖက်အသုံးပြုပြီးတော့ခြေလမ်းနဲ့အခြားအချက်လက်တွေကိုကြည့်နိုင်ပါတယ် Halo မှာ GPS Wi-Fi နဲ့ကလူလာချိတ်ဆက်မှုဒါမှမဟုတ် Amazon Alexa အသံထိတ်ချုပ်မှုကတော့မပါဝင်ပါဘူး Halo ရဲ့အစစ်မြင့် feature တွေကတော့လစဉ်ကြီးပေးသွင်းရတဲ့ Love ဆိုတာဖြစ်ပါတယ်အဲ့ဒီ Love ကကျန်းမာရေးတိုးတက်အောင်နဲ့နေ့စဉ်လှုပ်ဆောင်ရမယ့်လေ့ကျင့်ခန်းပြုလုပ်ဖို့အားပေးပါတယ် Halo ရဲ့အထူးခြားဆုံး feature နှစ်ခုရှိပါသေးတယ် Halo App ကတစ်စင်သုံးဆွဲသူရဲ့ဖုန်းကနေတစ်စင်ကိုယ်တွင်ပြည့် 3D scan ပြုလုပ်ပြီးတော့ခန္ဓာကိုယ်အစီပမာဏကိုတိုင်းတာပေးပါတယ်နောက်လှုပ်ဆောင်ချက်တစ်ခုကတော့ Smart လက်ပတ်ဝတ်ဆင်သူရဲ့အသံနဲ့စိတ်အခြေအနေကိုသိရှိနိုင်ပါတယ် Halo ဟာအိတ်ဆက်တာခြေလမ်းနှလုံးခုန်နှုန်းတို့ကိုတိုင်းတာပေးပါတယ်နှလုံးခုန်နှုန်းတိုင်းတာမှုကိုအပတ်စဉ်ပုံစံနဲ့ဖော်ပြပေးပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ JCUS ရဲ့တရားရခိုင်နှုန်းပညာသင်စုကိုအမှတ်စင်းပေါ်မူတီကာပေးအပ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် James Cook University Singapore ရဲ့တရားရခိုင်နှုန်းပညာသင်စုတွေကိုရခိုင်ကဲ့သို့ပညာသင်စုဆောင်မွေးတွေနဲ့စစ်ဆေးခြင်းမပြုလုပ်တော့ဘဲနဲ့တက္ကသိုလ်ဝန်ထမ်း IGCSE ကျောင်းသားကျောင်းသူတွေရဲ့အမှတ်စင်းကိုကြည့်ကပေးအပ်သွားမယ်လို့သိရပါတယ်ပညာသင်စုကိုနိုဝင်ဘာလကျောင်းဖွင့်ချိန်တစ်နှစ်စာဘာသာရပ်၈ခုစာအတွက်100ရာခိုင်နှုန်း50ရာခိုင်နှုန်း25ရာခိုင်နှုန်းပညာသင်စုတွေကိုပေးအပ်မှာပဲဖြစ်ပါတယ်ပညာသင်စုလျှောက်ထားလူသူတွေအနေနဲ့ပညာရေးဆိုင်ရာစာရွက်စာတမ်းများအမှတ်စင်အောင်လက်မှတ်တွေယူဆောင်လာရမှာပဲဖြစ်ပါတယ် JCUS application form ကိုကိုယ်တိုင်လာရောက်ဖြည့်ဆွက်ပြီးတော့ application fees ဖြစ်တဲ့ Singapore dollar 250ပေးသွင်းရမှာပဲဖြစ်ကမပုံတင်မူရင်းနဲ့အော်တိုဘာလ5ရက်နောက်ဆုံးထားလျှောက်ထားရမှာပဲဖြစ်ပါတယ်အသေးစိတ်အချက်လက်တွေကို Crown Education ဘုံ3992932388နဲ့3945293936ကိုဆက်သွယ်မေးမြန်းစုံစမ်းနိုင်မှာပဲဖြစ်ပါတယ်အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ